မြန်မာနိုင်ငံမှာပြည်ပခန့်နဲ့လက်နက်ကင်တိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုရင်လူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တဲ့ Julie Bishop ကမနေ့ကလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံတက်တရာကော်မတီမှာပြောလိုက်ပါတယ်
Myanmar actors must move beyond the current zero-sum mentality. There can be little progress on addressing the needs of the people while armed conflict
မြန်မာရေးမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့ရှုံးနိုင်အပိသက်အပြက်ဖြက်ရေးဆိုတဲ့စိတ်ဓာတ်နဲ့လုံနေတာတွေကိုဆွန့်လွတ်ပြီးလက်ရှိအခြေအနေကိုကြော်လွှားဖို့လိုတယ်လို့လည်းအထူးတန်တမန် Julie Bishop ကပြောသွားပါတယ်အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တခုပြီးသောနည်းလမ်းဟာပြန်လည်တင့်မြည်ရေးအတွက်လမ်းဖွင့်ပေးဖို့လိုတယ်လို့လည်းအထွေထွေညီလာခံတက်တရာကော်မတီမိန်ခွန်းမှာထည့်သွင်းပြောဆိုထားတာပါဒါဟာမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်သူတာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့တက်တရာကော်မတီမှာမိန်ခွန်းပြောခဲ့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကျင့်တဲဟာအရင်ကတခါမှမကြုံဘူးတဲ့အခြေအနေဖြစ်တယ်ဆိုတာကိုပြည်ပခန့်မှာပါဝင်နေသူတွေအားလုံးလက်ခံဖို့လိုတယ်လို့လည်းသူကပြောထားပါတယ်မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တာဝန်ယူပြီးတဲ့နောက်နေပြည်တော်မှာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့တိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါဝင်နိုင်ငံရေးပါတီကိုယ်စားလှယ်တွေကိုလည်းတီးခြားတွေ့ဆုံခဲ့တဲ့အကြောင်းလဲမနေ့ကအထွေထွေညီလာခံမှာပြောဆိုသွားပါတယ်ရှင်